မြို့သားပြည်နယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်ကိုမြို့သားလွတ်တော်နဲ့ပြည်သူ့လွတ်တော်တို့မှဆွေးနွေးခဲ့ပြီးဖြစ်ပေမဲ့လွတ်တော်နေရာအကြာကွဲလွဲမှုတွေရှိနေတဲ့အတွက်အခုလိုပြန်လည်ဆွေးနွေးတာဖြစ်ပါတယ်။အဲ့ဒီဥပဒေကြောင့်မှာလွတ်တော်နေရာအကြာသဘောထားကွဲလွဲနေတဲ့အချက်တွေကပြည်နယ်ရေး38သမတ်ချက်နဲ့သမတ်ကာတွေပါဝင်ဆောင်ရွက်ခွင့်လို့ဖြစ်ပါတယ်။မြို့သားလွတ်တော်ကတက္ကသိုလ်ကောင်စီတွေပြည်နယ်ရေးမူဝါဒတွေနေဥပဒေတွေရေးဆွဲတဲ့ကော်မတီကော်မရှင်တွေမှာတောင်းသားသမတ်ကဆရာဆရာမသမတ်ကာတွေကကိုယ်စားလှယ်တွေပါဝင်ဆွေးနွေးခွင့်ပေးဖို့တည်ပြုထားပါတယ်။ပြည်သူ့လွတ်တော်ကတော့ဆရာဆရာမကိုယ်စားလှယ်တွေ၊ကျောင်းသားကိုယ်စားလှယ်တွေဆိုတဲ့အသုံးအနှုန်းကိုပြင်ဆင်ထားတာဖြစ်တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးလွတ်တော်နေရာကြားသဘောထားကွဲလွဲမှုတွေရှိနေသလိုမြို့သားလွတ်တော်ကိုယ်စားလှယ်တွေကြားမှာလည်းမြင်မတူမှုတွေရှိနေပါတယ်။မြို့သားလွတ်တော်ကိုယ်စားလှယ်ဦးမင်းဦးကပြည်သူ့လွတ်တော်ရဲ့ပြင်ဆင်ချက်ကိုထောက်ခံကြောင်းနဲ့နိုင်ငံရဲ့ရည်ရှည်နာဂတ်ကိုကြည့်ပြီးဥပဒေတွေကိုတည်ပြုရမှာဖြစ်တယ်လို့ဆွေးနွေးခဲ့ပါတယ်
။ဒီပညာရေးဥပဒေကိုအကောင့်အထည်ဖို့ရေးဆွဲရမှာကျောင်းသားများကိုချွေးသိမ့်ဖို့တသက်မဟုတ်ပဲ NNER နဲ့ပြဿနာပြေလည်ရင်ပြီးရောဆိုတဲ့သဘောမဆောင်ပဲအစိုးရရဲ့ညွန်ညင်မှုကိုခံရမှာကိုမတွေးပဲဥပဒေဆိုတာထာဝရကောင်းမွန်မှုအတွက်မဟုတ်တော့လဲရေရှည်အတွက်တော့နိုင်ငံတော်နဲ့နိုင်ငံသားအချို့စီပါအာမခံချက်ပေးနိုင်ဖို့လိုအပ်လိမ့်မယ်လို့ညွှန်လင့်ပါတယ
်မြို့သားပြည်နယ်ရေးမူဝါဒကော်မရှင်တင်ယုံညင်နန်းရေးဆွဲရေးကော်မတီနဲ့တက္ကသိုလ်ကောင်စီတွေမှာတောင်းသားသမတ်ကတွေဆရာသမတ်ကတွေအစတောင်းသားများကိုယ်စားလှယ်ဆရာများကိုယ်စားလှယ်တွေလို့ပြင်ဆင်ဆွေးနွေးကြတဲ့နဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ်
ကျောင်းသားသမဂ္ဂကပဲရွေးချယ်မယ်ဆိုရင်ကြံတဲ့တောင်းတချောင်းလုံးကိုကိုစားပြုတဲ့ကျောင်းသူကျောင်းသားများရဲ့အခွင့်အရေးကိုကြံနေမှာစိုးတဲ့အတွက်ဒီကျောင်းမှာတက်တဲ့ကျောင်းသူကျောင်းသားတိုင်းစီတန်းတူညီမျှမှုအခွင့်အရေးရှိရမယ်ဆိုတဲ့သဘောကိုဆောင်တဲ့အတွက်ကျောင်းသားများကရွေးချယ်တာလို့ဒီလိုမျိုးအကိုတို့ကသုံးတာနောက်တစ်ခါကျတော့ဆရာများသမဂ္ဂဆိုလည်းဒီလိုပဲသမဂ္ဂရဲ့အခန်းကဏ္ဍကိုအကိုတို့ဖျောက်ချင်လို့မဟုတ်ဘူးအဲ့တော့ဒီကျောင်းမှာရှိနေတဲ့ဆရာဆရာမများအားလုံးကနေပြီးတော့ကိုစားပြုမှုကပို့ပြီးတော့ကျယ်ပြန့်တဲ့အတွက်ဆရာများကရွေးချယ်တော့ဆိုတာကိုအကိုတို့သုံးတာ
မြို့သားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြောင်ကတမကရရဲ့တာဝန်နဲ့လောက်ပိုင်ခွင့်တမတ်ပေးတင်ကြောင်းခုလိုဆွေးနွေးခဲ့ပါတယ်
။ပြည်သူ့လွတ်တော်အတူတူချက်ကြီးမှဆိုလို့ရှိရင်တောင်းသားတမကဖွဲ့စည်းရတော့ဥပဒေတိုင်တည်ပြုမယ်။ဒါပေမဲ့တာဝန်နဲ့လောက်ပိုင်ခွင့်ဘာမှမရှိရဘူး။ဘာမှတာဝန်နဲ့လောက်ပိုင်ခွင့်မပေးရဘူးလို့ရှိရင်တောင်းသားတမကတွေကအเจ้าမှာအမိုက်ကောက်ဂိမ်းဆောင်မယ်အလုပ်ပဲလုပ်ရအောင်မလားလို့ဦးတောင်းမေးရမယ်မေးရပြင်းကိုအချိန်ကြီးပေါ်ပေါက်နေပါရဲ့။ဒါကြောင့်ဖွဲ့စည်းပြုမယ်ဆိုလို့ရှိရင်လေသူတို့နဲ့လည်းလုံညီတဲ့ဘာတာဝန်ဘာလောက်ပိုင်ခွင့်ပေးမယ်ဆိုတဲ့ချက်တွေကကျွန်တော်တို့ထည့်သွင်းစဉ်းစားမှာဖြစ်ပါတယ်။
လွတ်တော်နေရာအကြားသဘောထားကွဲလွဲနေတဲ့နောက်တစ်ချက်ကပညာရေးသုံးစရိတ်သတ်မှတ်ချက်ပဲဖြစ်ပါတယ်မြို့သားလွတ်တော်ကပညာရေးသုံးစရိတ်ကိုနှစ်လိုက်တိုးမြှင့်တုံ့ဆဲဖို့သဘောတူပေမဲ့ရာဂန်တို့တိတိကျကျသတ်မှတ်ဖို့ကိုတော့ဆွေးနွေးအတည်ပြုထားတာမရှိပါဘူးပြည်သူ့လွတ်တော်ကတော့ပညာရေးသုံးစရိတ်ကိုအစိုးရသုံးစရိတ်ရဲ့20ရာဂန်တို့အထိအသုံးပြုဖို့ပြီးခဲ့တဲ့လွတ်တော်စီဝေးပန်းအတည်ပြုထားတဲ့အတွက်ဒီနေ့မြို့သားလွတ်တော်မှာကိုယ်စားလှယ်ဦးဖုံးမြောင်ကအကန့်ကွက်ဆွေးနွေးခဲ့ပါတယ်ဒီနေ့ပါဝင်ဆွေးနွေးတဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကမြို့သားလွတ်တော်ရဲ့စုပြုချက်တွေအတိုင်းအတည်ပြုပေးဖို့ဆွေးနွေးသွားပါတယ
်မြို့သားလွတ်တော်ကနေတင်ပြထားတာကဒီတက္ကသိုလ်ကောင်စီမှာကျောင်းသားသမဂ္ဂမှာအမည်စေရင်တင်သွင်းသောတက္ကသိုလ်မှဘွဲ့ရပုဂ္ဂိုလ်များအများယုံကြည်လေးစားသည့်ပုဂ္ဂိုလ်များနောက်ပြီးတော့တက္ကသိုလ်ဆရာသမဂ္ဂဤကိုယ်စားလှယ်အဲ့ဒီလိုပါရှိတယ်အဲ့ဒါကိုပြည်သူ့လွှတ်တော်ကပယ်ဖျက်ထားပြီးတော့ဆရာများကိုယ်စားလှယ်ကျောင်းသားများကိုယ်စားလှယ်ဆိုတော့ဒီဟာကဘာလို့ဆိုတော့လိုလားချက်နဲ့လုံးဝဆန့်ကျင်နေပါတယ်ဒါကြောင့်အမျိုးသားလွှတ်တော်ရဲ့တည်ပြုချက်အတိုင်းကျွန်တော်ထောက်ခံပါတယ်
ဒါအပြင်တက္ကသိုလ်ကောင်စီဒီမှာတောင်းသားဆရာသမဂ္ဂကိုယ်စားလှယ်တွေတာမကတိုင်းရင်းသားစာပေညင်ချမှုအတင်းကကိုယ်စားလှယ်တွေလည်းပါဝင်တဲ့နယ်လို့ဒေါက်တာပညာအောင်မိုးကဖြည့်ဆွက်ဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးသွားတဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေပါဝင်တဲ့စီရင်ခံစာတစ်စောင်ကိုမြို့သားလွတ်တော်ဥရင်ကျန်ကော်မတီကရေးသားပြီးပြည်သူ့လွတ်တော်ထံပြန်လည်ပေးဖို့မှာဖြစ်ပါတယ်အဲ့ဒီနောက်ပြည်သူ့လွတ်တော်ကဒီဥပဒေမူကြမ်းကိုထပ်မံဆွေးနွေးပြီးသဘောထားကွဲလွဲမှုတွေကြန့်ရှိနေသေးတယ်ဆိုရင်ပြည်တော်စုလွတ်တော်ထံအတည်ပြုချက်ရယူမှာဖြစ်ပါတယ်မြို့သားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကို12ကြိမ်မြောက်လွတ်တော်စီဝေးမှာအပြီးသက်အတည်ပြုပြဋ္ဌာန်းမှာဖြစ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်တွေကပြောကြပါဗျာ။ဒီကြိမ်လွတ်တော်စီဝေးဟာလာမယ့်ဇူလိုင်လဆန်းလောက်မှာပြီးမယ်လို့သိရပါဗျာခင်ဗျာ။